မလေးရှားလေကြောင်းလိုင်းရဲ့ဒီလေရင်ပျောက်သွားတဲ့နေရာနားမှာရေနံလောင်စာစီဝက်ကြီးနှစ်ခုကိုဗီယက်နမ်ရှာဖွေကယ်ဆယ်ရေးလေယာဉ်တွေကတွေ့ရှိခဲ့ပါတယ်။ဗီယက်နမ်နိုင်ငံရဲ့တောင်ဘက်ဆွန်းနားမှာတွေ့ရတဲ့လောင်စာစီဝက်ကြီးနှစ်ခုရှိတဲ့နားကိုကယ်ဆယ်ရေးသင်္ဘောတွေကိုဆေလွှတ်ထားတယ်လို့ဗီယက်နမ်အစိုးရကပြောပါတယ်။6မိုင်ကနေပြီးတော့9မိုင်လောက်ရှိတဲ့ဆိုတဲ့စီဝက်ကြီးတွေကိုတွေ့ရှိမှုဟာမလေးရှားကနေတရုတ်နိုင်ငံစီပြန်တန်းသွားစဉ်ပျောက်သွားတဲ့လေယာဉ်အတွက်ပထမဆုံးရတဲ့သဲလွန်စာကြီးဖြစ်ပါတယ်။ကွာလာလံပူမြို့တော်ကနေပြီးတော့ပေကျင်းမြို့စီကိုပြန်တန်းသွားတဲ့လေယာဉ်ပေါ်မှာခရီးသည်နဲ့လေယာဉ်အမှူရန်စုစုပေါင်း239ယောက်ပါသွားပါတယ်။လေယာဉ်ပြန်တဲ့နောက်ဆုံးအဆက်အသွယ်ရခဲ့တဲ့နေရာလို့ဗီယက်နမ်တာဝန်ရှိသူတွေပြောတဲ့ဗီယက်နမ်နိုင်ငံအနောက်တောင်ပိုင်းတောင်ချူးကျွန်းရဲ့ကမ်းလွန်မိုင်150လောက်ကိုအာရုံစိုက်ပြီးတော့နိုင်ငံစုံကရှာဖွေရေးတွေကိုလုပ်နေကြပါတယ်။မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့တရုတ်နိုင်ငံတို့ကသင်္ဘောတွေ၊လေယာဉ်တွေနဲ့ဒီပျောက်ဆုံးသွားတဲ့လေယာဉ်ကိုရှာဖွေနေကြတာပါ။ကွာလာလံပူမြို့တော်ကနေပြီးတော့ဒီကနေ့စနေနေ့မနေ့ပိုင်းမှာထွက်ခွာသွားတဲ့ခရီးစဉ် MH 380လေယာဉ်ဟာပြန်တက်ပြီးတော့တနအိလောက်အကြာမှာပဲအဆက်အသွယ်အားလုံးပြတ်သွားတယ်လို့မလေးရှားလေကြောင်းကပြောပါတယ်။ခရီးသည်တွေထဲမှာတရုတ်လူမျိုး152ယောက်၊မလေးရှား38ယောက်၊အမေရိကန်4ယောက်အပါအဝင်စုစုပေါင်းနိုင်ငံ14ခုကခရီးသည်တွေဖြစ်တယ်လို့လေကြောင်းလိုင်းရဲ့ Facebook စာမျက်နှာမှာလည်းဖော်ပြပါတယ်။